Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါတော့တာရှင်များရှင်။အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2015ခုနှစ်ဇွန်လ9ရက်အင်္ဂါနေ့ညနေခင်း6နာရီခွဲနဲ့9နာရီအထိအစီအစဉ်တွေကို line to meter 7925ရောအနေနဲ့ထုတ်လွှင့်နေပါပြီ။ကျမနန်းလာဝါဒီကနေ့အစီအစဉ်တွေကိုတောင်းယူတင်ဆက်သွားမှာပါ
။ကျမအေတနာကြပါရှင်။ IS Islamic စစ်သေးကြွတွေကိုအအောင်မြင်မြင်နှိမ်နင်းမှိုင်းနိုင်မှုအတွက်အီရတ်တပ်ဖွဲ့တွေကိုမြန်မြန်လေ့ကျင့်သင်တန်းပေးဖို့လိုအပ်တယ်လို့အမေရိကန်သမ္မတကအလေးပေးပြောသွားခဲ့ပါတယ်။တောင်ကိုရီးယားနိုင်ငံမှာတော့အရှိအလယ်ပိုင်းဒေသအသက်ရှူလမ်းကြောင်းဆိုင်ရာမတ်စကူးဆက်မြန်ရောဂါကြောင့်9ယောက်မြောက်လူနာသေဆုံးသွားပြီဖြစ်ပါတယ်ရှင်။ဒီလိုမျိုးနိုင်ငံတကာနဲ့ဒေသရင်းသတင်းကိုတော့ဒီညနေပိုင်းမှာကြားရပါမယ်မန္တလေးဝင
်။ကောင်းပါပြီရှင်။ဝတိုင်းဟင်နာလက်နက်ကိုင်တပ်တွေနဲ့မြန်မာတပ်တို့ကြားစီးရီးတင်းမာနေတဲ့အခြေအနေတွေနဲ့ပတ်သက်လို့ကတော့
စစ်တပ်ကတစ်ခုပြီးတစ်ခုစီးရီးမတည်ငြိမ်အောင်ဆက်လုပ်နေတယ်လို့မြင်တယ်။ဘာပြင်းစကြီးရရင်သူ့အတွက်
တိုင်းရင်းသားဒေသစီရေးအခြေအနေလေ့လာနေတဲ့ဒေါက်တာလကျော်စောပါအပြည့်အစုံကိုသတင်းတွေအပြီးမှာတင်ပြပေးမှာပါဒါအပြင်အိန္ဒိယတမုတ်တရားကိုဖြတ်လို့ပိုကောင်းမွန်တဲ့ဘဝမှာနေရဖို့လေရင်နဲ့ထွက်ပြေးနေကြတဲ့ရခိုင်ပြည်နယ်ကလူတွေအကြောင်းကိုရိုင်းတွားရောက်သတင်းယူခဲ့တဲ့ VOA သတင်း6ရဲ့တင်ပြချက်နဲ့ကချင်ပြည်နယ်မှာဖြစ်ပွားနေတဲ့စစ်ပွဲ၄နှစ်မြောက်နေ့လှုပ်ရှားမှုစတဲ့သတင်းတွေကိုလည်းကြားဖို့ရှိပါတယ်ခုအရင်ဆုံးတော့အင်္ဂါနေ့ထိပ်တန်းရောက်သတင်းတွေကိုမအေးတန်နာကျော်နဲ့ကိုအောင်လွင်ဦးတို့ကပြောပြပေးကြပါအောင်ရှင်
IS Islamic စစ်သေးကြွတွေကိုအအောင်မြင်မြင်နှိမ်နင်းနိုင်ဖို့အတွက်အီရတ်တပ်ဖွဲ့တွေကိုမြန်မြန်လေ့ကျင့်သင်တန်းပေးဖို့လိုအပ်တယ်လို့ American သမ္မတ Barack Obama ကအလေးပေးပြောသွားပါတယ်။တရားလေ့ကျင့်ပေးထားပြီးတော့ဒီကိစ္စကိုတရားအယုံဆိုင်တဲ့ပြစ်စီကရိယာလည်းပြည့်စုံတဲ့ပုံစံတင်တဲ့လုံခြုံရေးတပ်ဖွဲ့ဝင်တွေပို့ပြီးတော့လိုအပ်တယ်ဆိုတဲ့အချက်ကိုအီရတ်ဝန်ကြီးချုပ် Haider El Abadi လည်းသဘောတူပါတယ်လို့သမ္မတ Obama ကတင်းနင်းလာနေမှာပြောသွားတာပါ။အီရန်နိုင်ငံဒေသတော်တော်များများကိုမနစ်ကစတင်ဝင်ရောက်ခဲ့တဲ့ IS တပ်ဖွဲ့တွေကိုဘလို့နီးဗျူဟာနဲ့အနှိမ်နှင်းမလဲဆိုတာဒီခေါင်းဆောင်နှစ်ဦးဂျာမနီနိုင်ငံမှာတွေ့ဆုံပြီးတော့ဆွေးနွေးတာပါ။အီရန်အစိုးရတပ်တွေရဲ့မြေပြင်စစ်ဆင်ရေးတွေကိုအမေရိကန်ဦးဆောင်တဲ့ညွန်ပေါင်းတပ်ဖွဲ့တွေလေကြောင်းကနေပစ်ကူပေးနေတဲ့ကြားကနေ IS တွေကတချို့မြို့ကြီးတွေမှာအခိုင်အမာဆက်ရှိနေတာဖြစ်ပါရဲ့။ဒီလိုမျိုးအီရန်တပ်တွေကိုလေ့ကျင့်သင်တန်းပေးတာတွေပိုလုံဆောင်ဖို့နဲ့တင်းနှံပြီးသွားတဲ့သူတွေထိထိရောက်ရောက်ဆွမ်းဆောင်နိုင်ဖို့အမေရိကန်စစ်ဌာနချုပ်ပန်ဒဂွန်ကအစီအစဉ်နေပါတယ်လို့သမ္မတအိုဘားမားကပြောပါတယ်။ဒါမဲ့လည်းဆူနီမျိုးနွယ်စုတွေစီကနေတပ်သားတွေပို့ပြီးခံထားနိုင်မှုကပို့အရေးကြီးတယ်လို့လည်းဆိုပါတယ်။ဒါ့အပြင်နိုင်ငံသားကနေ IS တိုက်ခိုက်ရေးသမားတွေဝင်ရောက်လာနေတာကိုရပ်တန့်ပစ်ဖို့လည်းလိုကြောင်းထပ်ပြီးတော့ပြောသွားခဲ့ပါတယ်ရှင်
။ယူကရိန်းနိုင်ငံရဲ့ချုပ်ချာအာဏာပိုင်ဆိုင်မှုကိုလေးစားဖို့ဘယ်လာရုစ်နိုင်ငံမင်းစ်မြို့မှာသဘောတူညီထားတဲ့အတိုင်းလိုက်နာဖို့ပြုတ်ခွက်မယ်ဆိုရင်ရုရှားနိုင်ငံပေါ်ပိတ်ဆို့တံခတ်မှုတွေပုံမှန်တင်းတင်းကြပ်ကြပ်ချမှတ်သွားဖို့အမေရိကန်သမ္မတဘရက်အိုဘားမားနဲ့ဥရောပခေါင်းဆောင်တွေသဘောတူခဲ့ကြပါတယ်။နောက်နှစ်လဆိုရင်တက်တန်းကုံဆုံတော့မဲ့ရုရှားပေါ်တံခတ်မှုတွေကိုလိုအပ်ရင်ထပ်မံတက်တန်းတိုးဖို့အတွက်လည်းဥရောပမှာအမေရိကန်နဲ့သဘောတူညီမှုရရှိခဲ့တဲ့အကြောင်းဂျာမနီနိုင်ငံမှာကျင်းပခဲ့တဲ့စစ်မှုထိပ်သီးခုနှစ်နိုင်ငံ G7 ညီလာခံမှာသမ္မတအိုဘားမားမနေ့ကပဲပြောကြားခဲ့တာပါ။ယူကရိန်းရေးမှာရုရှားနိုင်ငံကဆက်လက်စွပ်ပယ်နေမယ်ဆိုရင်နောက်ထပ်တံခတ်မှုတွေထပ်ချသွားမယ်လို့လည်းအမေရိကန်နဲ့ဥရောပခေါင်းဆောင်တွေရုရှားဆွေးနွေးကိုတတိပေးခဲ့ပါတယ်။မနေ့ကဆုံးသက်ခဲ့တဲ့ G7 ထိပ်သီးညီလာခံမှာတော့ယူကရိန်းအရေးအပြင်ကုန်သွယ်ရေးရာသီဥတုဖောက်ပြန်မှုနဲ့အကြမ်းဖက်ဝါဒပြဿနာတွေကိုလည်းဆွေးနွေးခဲ့ကြတာပါ။သမ္မတဥပမာကတော့ပစိဖိတ်နဲ့အတလန်တိတ်တလွားကမိတ်ဆွေနိုင်ငံတွေနဲ့ကုန်သွယ်ရေးသဘောတူညီချက်တွေရရှိရေးကြိုးပမ်းမှုတွေကိုအလေးထားပြောကြားခဲ့တယ်လို့ဂရိဆွေးနွေးရင်ဆိုင်နေရတဲ့ကျွေးမီပြဿနာကိုဖြေရှင်းဖို့လည်းဥရောပခေါင်းဆောင်တွေကိုတိုက်တွန်းသွားပါတယ်။ IS စစ်သွေးကြွတွေပေါ်အမေရိကန်ဦးဆောင်တဲ့လေကြောင်းထိုးစစ်တွေမှာပူးပေါင်းပါဝင်နေကြတဲ့နိုင်ငံတချို့ပါဝင် G7 ဖွဲ့ဝင်တွေနဲ့အချမ်းဖက်ဝါဒတိုက်ဖြတ်ရေးကိစ္စတွေကိုလည်းဆွေးနွေးခဲ့ကြတာပါ။
ဆွေဇလန်နိုင်ငံဂျနီဗာမြို့မှာနောက်သတင်းပတ်မှာကျင်းပမယ့်ကုလသမဂ္ဂကြီးချက်ညဉ့်ညဉ့်ရေးဆွေးနွေးပွဲမှာဟူသီသဘုံတွေနဲ့ညှိနှိုင်းမှုတွေရှိမှာမဟုတ်ဘူးလို့ပြည်ပမှာရှောင်တိန်နေတဲ့ယီမန်သမ္မတအဗ်ဒူရာဘူမန်ဆွာဟာဒီကပြောလိုက်ပါတယ်။သဘုံတွေသူတို့သိမ်းပိုက်ထားတဲ့ယီမန်ပိုင်းနဲ့ထဲကနေဆုတ်ခွာဖို့တောင်းဆိုတဲ့ကုလသမဂ္ဂလုံခြုံရေးကောင်စီရဲ့အဆုံးဖြတ်ချက်ကိုအကောင့်ထည့်ဖော်ရေးအတွက်ပဲသူဆွေးနွေးမှာဖြစ်တယ်လို့မစ္စတာဟာဒီက El Arabiya ရုပ်မြင်သံကြားဌာနကိုပြောသွားတာပါ။ဟူသီသဘုံတွေကိုထောက်ခံမှုပေးပြီးတော့သူ့ဆိုယီမန်နိုင်ငံရဲ့ပြည်တွင်းရေးမှာအီရန်ကဝင်ရှုပ်တယ်ဆိုပြီးတော့လဲမစ္စတာဟာဒီကရှုံချသွားပါတယ်။ကုလသမဂ္ဂအတွင်းရေးမှူးချုပ်ဘန်ကီမွန်ကတော့ဒီဆွေးနွေးပွဲမှာပါဝင်မဲ့သူအားလုံးယီမန်နိုင်ငံငြိမ်းချမ်းရေးကိုရည်တမ်းပြီးတော့ဘာမှအကြိုတင်သတ်မှတ်မှုတွေလုပ်မထားကြဖို့ပန်ကြားသွားပါတယ်။ဒီဆွေးနွေးပွဲကနေပြီးတော့ငြိမ်းချမ်းတဲ့နိုင်ငံရေးအတွင်းကူးပြောင်းမှုကိုစတင်နိုင်မယ်လို့မျှော်လင့်ကြောင်းလဲမစ္စတာဘန်ကပြောပါတယ်ရှင်။
ဗြိတိန်နိုင်ငံကအကြီးဆုံးဘဏ်လုပ်ငန်းတစ်ခုဖြစ်တဲ့ HSBC ရဲ့ကမ္ဘာတဝန်းလုပ်ငန်းတွေမှာအလုပ်နေရ9000နီးပါးကိုရှော့ချမဲ့အကြောင်းကြေညာလိုက်ပါတယ်။ကုန်ကျစရိတ်တွေရှော့ချဖို့စီးပွားရေးဖွံ့ဖြိုးတိုးတက်မှုတွေအားကောင်းလာနေတဲ့အာရှဒေသကိုပြောင်းလဲအာရုံစိုက်ဖို့ရည်ရွယ်ပြီးရှော့ချမှာဖြစ်တဲ့အကြောင်းဒီကနေ့ပဲကြေညာခဲ့ရပါ။ဘရာဇီးနဲ့တူရကီနိုင်ငံတွေကလုပ်ငန်းတွေကိုရောင်းချရကရှော့ချမဲ့ဝန်ထမ်းအရေးတွေရဲ့ထက်ဝက်လောက်ပါဝင်သွားမှာဖြစ်ပြီးကျန်တဲ့ထက်ဝက်ကတော့ရုံးခွဲတွေလုပ်ငန်းခွဲတွေကိုပိတ်တာ IT လုပ်ငန်းတွေကိုပြန်လည်ဖွဲ့စည်းတာတွေနဲ့လက်ကျန်ဝန်ထမ်း2,300,000ကဆယ်ရာခိုင်နှုန်းကိုရှော့ချသွားမှာဖြစ်ပါတယ်။ဗြိတိန်နိုင်ငံမှာလည်းအလုပ်နေရာ9000ကနေ8000လောက်ထိရှော့ချဖို့စီစဉ်ထားတာပါ။ HSBC အနေနဲ့သူ့ရဲ့အာမခံလုပ်ငန်းတွေတရုတ်နိုင်ငံတွင်းကလုပ်ငန်းတွေကိုတိုးချဲ့တာတွေပါဝင်အာရှဒေသကိုအာရုံစိုက်ပြီးလုပ်ငန်းတွေကိုဆောင်ရွက်သွားမယ်လို့လည်းပြောဆိုခဲ့ပါတယ်။ကဲကတိချောရော HSBC ကငွေကြေးခွာချမှုတွေနဲ့အမေရိကန်အာဏာပိုင်တွေက2012ခုနှစ်မှာဒေါ်လာ 1.6 ဘီလီယံတန်တက်တာခံခဲ့ရတာမျိုးလို့ပြဿနာတွေကြောင့် PR တွေနဲ့ရင်ဆိုင်နေရတယ်လို့ပြောဆိုနေကြတာပါ။ယင်းနှိမ့်မြုံနယ်သူတွေကတော့ယင်းနှိမ့်မြုံနယ်မှုလုပ်ငန်းတွေမှာအသုံးစရိတ်တွေကိုရှော့ချဖြတ်တောက်သွားဖို့ HSBC ကိုတောင်းဆိုနေကြတာဖြစ်ပါတယ
်။ VOA American အသံညနေပိုင်းမြန်မာဘာသာစီစဉ်တွေကိုယနေ့6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 10683ရလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ VOA American တန်ကနေဒေတာရင်းသတင်းတွေဆက်ပြီးတော့ပြောပြပေးပါမယ်ရှင်။တောင်ကိုရီးယားနိုင်ငံမှာအရှိအလယ်ပိုင်းဒေတာအသက်ရှူလမ်းကြောင်းဆိုင်ရာ MARS ကုသမြန်ယောဂါကြောင့်လူ9ယောက်မြောက်လူနာသေဆုံးသွားပြီလို့တောင်ကိုရီးယားကျန်းမာရေးဝန်ကြီးဌာနကကြေညာပါရီ။သေဆုံးသူဟာဆိုးမျိုးတော်ဆေးရုံတစ်ခုမှာ MARS ယောဂါကုသဖို့တဲ့အရေးပေါ်ကန်းကိုဝင်ရောက်ခဲ့တဲ့အသက်68နှစ်အရွယ်အမျိုးသမီးကြီးဖြစ်တယ်လို့ကျန်းမာရေးဝန်ကြီးဌာနကဒီကနေ့ပဲကြေညာသွားတာပါ။နောက်ထပ်လူ10ဦးယောဂါထပ်ပြီးကူးစက်တာမလို့ယောဂါကူးစက်မှုပေါင်းက95ခုရှိသွားပါပြီ။အခုလိုမျိုးယောဂါကူးစက်မှုဖြစ်ပွားတာတွေကြောင့်မားစ်ယောဂါတဲ့လူနာတွေနဲ့ထိတွေ့ဆက်ဆံခဲ့ပွဲရှိတဲ့လူပေါင်း2500ကျော်ကိုသိသင့်ခွဲထားပါတယ်။အဲ့ဒီတွေဟာသူတို့လိုင်းနာရမယ့်အချက်တွေကိုလိုင်းနာခြင်းရှိမရှိဆိုတာကိုသူတို့ရဲ့ cell phone တွေကိုအခြေရခံပြီးတော့စောင့်ကြည့်နေတယ်လို့ကျန်းမာရေးဆိုင်ရာတာဝန်ရှိသူတွေကပြောပါတယ်။ယောဂါဘုတ်ကုဆက်ပြန်ပွားတာကိုတားဆီးနိုင်ဖို့ကြိုးစားတဲ့အနေနဲ့တောင်ကိုရီးယားကကျောင်းပေါင်း2000နီးပါးကိုလည်းပိတ်ထားပါတယ်။ယောဂါဘုတ်ကုဆက်မှုအားလုံးဟာကျန်းမာရေးစောင့်ရှောက်မှုဆိုင်ရာဌာနတွေမှာဖြစ်ခဲ့တာကြီးပါပဲ။အခုလိုမျိုးတောင်ကိုရီးယားမှာ MARS ယောဂါကုဆက်ပြန်ပွားတာကြောင့်မလို့အဖက်နဲ့တောင်ကိုရီးယားနိုင်ငံစီသွားတာမျိုးရှောင်ကျင်ဖို့ဟောင်ကောင်မှာတရားဝင်သတိပေးချက်ထုတ်ပြန်ပါတယ်။မြန်မာနိုင်ငံမှာလည်းမားစ်ယောဂါကုသပြန်ပွားမှုတားဆီးရေးအသိပညာပေးလုပ်ငန်းတွေလှုပ်ဆောင်နေတာပါ။လေဆိပ်နဲ့နေဆက်ဂိတ်တွေမှာအပူချိန်တိုင်းနဲ့ဆက်ပစ္စည်းသုံးပြီးတော့ခီးသွွားတွေကိုစစ်ဆေးနေပါတယ်။မားစ်ယောဂါကုသမှုရှိလာခဲ့ရင်လည်းကုသနိုင်အောင်လို့မြို့နယ်အစဉ်ဆေးရုံတွေအထိပြင်ဆင်မှုတွေလှုပ်ဆောင်နေတယ်လို့အစိုးရသတင်းစာမှာဖော်ပြပါတယ်ရှင်။
နီပေါ်နိုင်ငံမှာအချိန်တော်ကြာကြန့်ကြာနေခဲ့တဲ့ဖွဲ့စည်းပုံအခြေခံဥပဒေမူကြမ်းရေးဆွဲရေးနိုင်ငံရေးယက်တီချက်အကြီးအကျယ်ကွဲလွန်နေကြတဲ့နိုင်ငံရေးအုပ်စုတွေကြားသဘောတူညီမှုရရှိသွားကြပါတယ်။နိုင်ငံရေးပါတီ၄ခုကြားမနေ့နောက်မှန်းကရရှိခဲ့တဲ့သဘောတူညီချက်အရနီပေါ်နိုင်ငံမှာဖက်ဒရယ်ပြည်နယ်၈ခုအဖြစ်နဲ့ပိုင်းခြားသတ်မှတ်သွားမှာပါ။အခြေခံဥပဒေမူကြမ်းကိုဇူလိုင်လတဲ့နောက်ဆုံးထားရေးဆွဲသွားမှာဖြစ်တယ်လို့လည်းနီပေါ်ဆိုကတာဝန်ရှိသူတွေကပြောပါတယ်။ဥပဒေမူကြမ်းကိုတော့လွတ်တော်ကိုယ်စားလှယ်သုံးပုံ၂ပုံရဲ့ထောက်ခံမှုရမှာအတည်ပြုနိုင်မှာပါ။နီပေါ်နိုင်ငံမှာအခြေခံဥပဒေမူကြမ်းတရားကို2010ပြည်နှစ်နောက်ဆုံးထားရေးဆွဲရမှာဖြစ်ပေမဲ့နိုင်ငံရေးအရာကိုယ်လွှမ်းမှုတွေအကြီးအကျယ်ပေါ်ပေါက်ခဲ့ရတာကသတ်မှတ်ရက်တွေအချိန်ချင်းကျော်လွန်ခဲ့တာဖြစ်ပါတယ်။ဖက်ဒရယ်ပြည်တော်စုဖြစ်နယ်နိမိတ်တွေကိုခွဲခြားရမှာလူမျိုးစုတွေပုံမူတည်သတ်မှတ်မလားပထဝီဝင်အနေထားအရသတ်မှတ်မလားဆိုတဲ့ကိစ္စကလည်းအဓိကကွဲလွဲချက်တစ်ခုဖြစ်ခဲ့တာပါ။ခုနောက်ဆုံးစစ်ဆေးညှိနှိုင်းရရှိခဲ့တဲ့သဘောတူညီချက်မှာတော့ဒီကိစ္စကိုအပြစ်သက်မဆုံးဖြတ်ခဲ့ကြပဲပြည်တွင်းမှာနယ်နိမိတ်တွေသတ်မှတ်ရေးပြည်တော်စုကော်မရှင်တရဖွဲ့စည်းဖို့သာသဘောတူခဲ့ကြပါတယ်။
အရှိန်နဲ့တောင်တရုတ်ပင်လယ်မှာတရုတ်နိုင်ငံရဲ့နယ်ရေပိုင်နဲ့အငင်းပွားနေတဲ့ကိစ္စနဲ့ပတ်သက်လို့သူ့ဆိုတာဝန်မဲ့ပြောဆိုမှုတွေပြုလုပ်တာကို G7 ဆက်မှုထိပ်သီးနိုင်ငံ9နိုင်ငံကိုတရုတ်ကဒီကနေ့ပဲအပြစ်တင်သွားပါတယ်။တနင်္လာနေ့ G7 ထိပ်သီးဆွေးနွေးပွဲအပြီးမှာထုတ်ပြန်တဲ့ကြေညာချက်မှာ G7 နိုင်ငံခေါင်းဆောင်တွေကအာရှဒေသရဲ့ရေပြင်ပိုင်နဲ့အငင်းပွားမှုကြောင့်ဒေသရင်းတင်းမာမှုတွေမြင့်မားနေတာကိုစိုးရိမ်ကြောင်းထုတ်ဖော်သွားကြပြီးတော့သက်ဆိုင်သူတွေအားလုံးနိုင်ငံတကာဥပဒေတွေကိုလေးစားလိုက်နာကြဖို့တိုက်တွန်းထားပါ G7 ရဲ့အခုကြေညာချက်ကအချက်အလက်အမှန်တွေကိုအခြေခံထားတာမဟုတ်ဘူးလို့ပြောပြီးတော့တရုတ်နိုင်ငံသားရဲ့ဝန်ကြီးကပယ်ချသွားပါတယ်ရှင်
။အင်ဒိုနီးရှားနိုင်ငံနောက်ပိုင်းမှာမီးတောင်ပောက်ခွဲနိုင်တဲ့အမြင့်ဆုံးအဆင့်သတိပေးချက်ထုတ်ပြန်ခဲ့ပြီး တရင်တပတ်နီးပါးချလာတဲ့အချိန်ထိအခြေအနေအားစိုးရိမ်စရာကောင်းနေစေဖြစ်တဲ့အကြောင်းအင်ဒိုနီးရှားသဘောကပေးအနေနဲ့စီမံခန့်ခွဲမှုအေဂျင်စီကပြောပါရယ်စင်နာဘွန်မီးတောင်မှာဒီကနေ့မနေ့ပိုင်းမှာလဲပောက်ကွဲမှုတချို့နဲ့ပြာဝူတွေထွက်လာတာတွေ့ရပါတယ်အနီးအနားကဒေသခံတွေကတော့ပြီးခဲ့တဲ့တရင်ပတ်တဲ့မီးတောင်မှာလှုပ်ရှားမှုတွေပုံများလာခြင်းကဆက်လို့ပေးလို့ရပြောင်းရွှေ့ပေးထားရပါတယ်ဆူမထရာပြည်နယ်မြောက်ပိုင်းကပေ8530အမြင့်ရှိတဲ့စင်နာဘွန်မီးတောင်ဟာ၃နှစ်ကြာညင်သက်နေရာက2013ခုနှစ်စက်တင်ဘာလကဆက်လို့ဂျိုကြားဂျိုကြားပောက်ကွဲမှုတွေစတင်ဖြစ်ခဲ့တာပါ
Direct from Washington, the voice of America, VOA.
အင်္ဂါနေ့ထိတ်တန့်ရသတင်းတွေကိုမအေးတနာကျော်နဲ့ကိုအောင်လင်တို့ကပြောပြပေးခဲ့တာပါ။ခုတော့သတင်းဆောင်မတွေကိုဦးစားပေးထုတ်လင်းသွားပါမယ်။အိန္ဒိယသမုဒ္ဒရာထဲကလေဆီပြေဒုက္ခသည်တွေအရေးဟာတည်တင်းပတ်တွေအတွင်းအများကအာယုံဆိုင်လာကြတာဖြစ်ပါတယ်။အလုတ်ကန်ရှာဖွေဖို့ဒါမှမဟုတ်ပိုကောင်းမွန်တဲ့ဘဝမှာနေရဖို့ခနှော့ခနဲ့လေးတွေနဲ့ပင်လယ်ပြင်ကိုဖြတ်ပြီးထောင်နဲ့ချီတဲ့လူတွေတက်ဆွန်ဆံပြသွားလာနေကြတာဖြစ်ပါတယ်။အများစုကတော့2012ခုနှစ်ရခိုင်ပြည်နယ်ထဲကအထူးကယုံနေဖြစ်ပွားခဲ့ပြီးချိန်ကစလို့မြန်မာပြည်ကနေထွက်ခွာဖို့ကြိုးစားကြတဲ့ရိုဟင်ဂျာမွတ်စလင်တွေဖြစ်ပါတယ်။လူကုန်ကူးမှုပပျောက်ရေးအထူးစင်မှန်းချက်ဆောင်ရွက်နေတဲ့ရခိုင်ပြည်နယ်ကအနေချားဆောင်ရဲတပ်ဖွဲ့နဲ့အတူလိုက်ပါသွားရောက်ခဲ့တဲ့ VOA သတင်း6 Colin Lovett သတင်းပေးဖို့ထားရာကိုဒေါခင်မျိုးတက်ကပြောပြပေးမှာပါ
။မိုင်40လောက်ရှိမဲ့နတ်မြစ်တစ်လျှောက်ပင်လယ်ထိပ်တန်ဆူးကျိုးတွေနဲ့ခြံစည်းရိုးခတ်တာတာပါ။နေချားဆောင်ရဲတပ်ဖွဲ့ဒုကုကဲမှုရဲမှူးကြီးမျိုးဆွေကတော့ဒီရေချောင်းတစ်လျှောက်နဲ့ကံယူရမ်းမှာလွန်ခဲ့တဲ့နှစ်ကင်းတဲ့ချိန်ကစပြီးလူကုန်ကူးသူတယောက်မှမတွေ့သေးဘူးလို့ပြောပါတယ
်။ဟိုကျွန်တော်တို့အပိုင်ဖြစ်တဲ့ကျွန်တော်တို့မောင်းတော်ခရိုင်အပိုင်မှာတော့ကျွန်တော်တို့ထွက်လို့မရပါဘူး။ကျွန်တော်တို့ထွက်တာနဲ့ကျွန်တော်တို့ရွာမှာတယောက်ရော့တာနဲ့ကျွန်တော်တို့တယောက်တိနိုင်တဲ့အမျိုးကျွန်တော်တို့ဆောင်ရွက်ထားပါတယ်။ကျွန်တော်ကပြောတဲ့ချန်စီရိုးတစ်လျှောက်လဲကျွန်တော်တို့ပိတ်ဆို့ထားတာဖြစ်တဲ့အတွက်ထွက်လို့မရပါဘူး။လာတူပဲချောင်းပေါက်တွေမှာလဲကျွန်တော်တို့အုံအထွက်တွေကိုကျွန်တော်စစ်ဆေးပြီးတော့မှဒါဆေးလွတ်တာဖြစ်တဲ့အတွက်ဟလာကျွန်တော်ဒါလဲဆေးလွတ်တာလဲကျွန်တော်တို့ငါးဖန်းနဲ့ဆက်လီအသေးလေးတွေပဲဖြစ်ပါတယ်
နေဆက်ကအခုလိုတေးသေးချာချာစောင့်ချက်နေတဲ့နေရာမှာကင်းစခန်း28ခုစောက်ထားတာတွေ့ရပါတယ်လူကုန်ကူးသူတွေပင်လယ်ပြင်တဲ့လူတွေခိုးမထုတ်နိုင်အောင်ဆက်ဆေးဖို့ပါဒါပေမဲ့မြမကန်ရရန်ကတိတ်ပြီးရှည်တာမို့အောက်ပိုင်းနေကြားဆောင်ကင်းအလာနေတဲ့နေရာတွေကနေခိုးထုတ်ကြတယ်လို့လူမှောင်ခိုးလှေတွေအရေးကိုစောင့်ကြည့်နေသူတွေကပြောပါတယ်ပြီးခဲ့တဲ့လထဲမှာမြမရေတပ်ကလှေစည်းဖြည်း900ကျော်ပါတယ်လှေနှစီကိုကယ်ဆယ်ခဲ့ပါတယ်ပထမလှေမှာလူ28ယောက်ပါတဲ့ထဲက200ဟာဘင်္ဂလားဒေ့ရှ်ကလို့မြန်မာအာဏာပိုင်တွေကပြောပေမဲ့ကျန်ရိုဟင်ဂျာ10ယောက်ကိုတော့ VOA နဲ့ပေးမတွေ့ပါဘူး။သူတို့ကိုပြန်မပို့ခင်ထားထားတဲ့စခန်းမှာ VOA ကတွေ့ခွင့်ရတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံသားတွေကတော့ပင်လယ်ပြင်ထဲမှာကြုံခဲ့ရတဲ့ဆိုးရွားတဲ့အခြေအနေကိုပြောပြပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံသားမိုဟာမက်ကအခြေအနေကတိတ်ကိုဆိုးတယ်လို့ဆိုပါတယ်။
ও গানে আমাদের যে খাওয়া দিত আমরা যে তার এক দুই দিন থাকতাম আমরা সব সবাই 200 লোক আছে 200 মারা যেতাম সকাল 11টা বাজে এক মুঠো ভাত আর দুটো
মুড়ি
আবার বিকাল 5টা বাজে এক মুঠো ভাত আর
দুটো মুড়ি খাওয়া মা খা যা গেল তনি থমিন না খা জুড়া মো জন্য অত শে নি
না তরু গো তাও ইয়ে নে নে বে বে বি ঠট টাও ইয়ে আয় খান ইয়া দে লুলে বিও বারে আমিয়া সু আ বাংলাদেশ নে মিয়ানমার নাইগা গা ফিট বি আলোক শা বো দামা মহো আফি নেই মা খান ইয়া অং পিনলে পিন গো ঠট পি যা রা বা ইসমাইল লো লু যা রা বাংলাদেশ গা কক্সেস বাজার গো আলোক শা বো তোয়া ইয়া গা নে আকু লু জং আ রা বা
আমি মালয়েশিয়া যাওয়ার উদ্দেশ্যে বাইর হইনি আমার কাজ এ নি আসা
জুনো এরি গো ইয়া তো কোয়েজা জং আকু লু ফি ইয়া রা বা জুনো গা মালয়েশিয়া গো মা তোয়া জিন মা
အရှိတောင်အာရှမှာနွေရာသီရောက်လာတာနဲ့အမျှလူမှန်ခိုကူးသူတွေပင်လယ်ပြင်ဖြတ်ပို့တဲ့ရာသီလည်းကုန်သွားပါပြီ။ဒါပေမဲ့အောက်တိုဘာလအေးတဲ့ရာသီပြောင်းပြီးပင်လယ်ပြင်အခြေအနေပြန်ကောင်းရင်တော့အခြေအနေကောင်းရှာခြင်းနေတဲ့ရိုဟင်ဂျာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံသားတွေအပြစ်ပါတဲ့လှေတွေကိုပိုးပြီးတွေ့ရဖို့ရှိပါတယ်
။ဒေါခင်မျိုးတက်ပါရှင်ခုတစ်ဆက်တဲ့တိုင်းရင်းသားဒေသတွေမတည်ငြိမ်နေတဲ့အစီအစဉ်သတင်းတင်ပြပါမယ်။ဝါတထိန်ချုပ်ရနယ်မြေဖြစ်တဲ့ရှမ်းပြည်နယ်အရှေ့ပိုင်းမိုင်းတုံမြို့နယ်ထက်ကတစ်ခိုးထုတ်မှုပေါ်အခြေခံပြီးဝါတနဲ့မြန်မာတပ်တို့ကြားဖြစ်ပွားနေတဲ့စီးရီတင်းမာနေတဲ့အခြေအနေပေါ်နိုင်ငံတော်သမ္မတဦးသိန်းစိန်ကိုရိုင်းညွှန်ကြားချက်ထုတ်ပြီးဝင်ရောက်ဖြေရှင်းပေးလိုက်တဲ့အတွက်နှစ်ဖက်အပြန်အလှန်ဝိုင်းထားတဲ့တပ်တွေအကုန်ပြန်ရုပ်သွားပြီလို့ဝါတဘက်ကပြောပါရယ်အခုလိုတိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့ထဲအင်အားအကြီးဆုံးလို့ဆိုနိုင်တဲ့ဝါတနဲ့မြန်မာစစ်တပ်တို့ကြားအခုလိုထိတ်တိုက်ရင်ဆိုင်မှုဖြစ်တာဟာတပ်မတော်ဘက်ကတိုင်းရင်းသားဒေသတွေမှာအင်အားပြချိန်ချောက်လို့တဲ့သဘောလို့သုံးသပ်မှုတွေလည်းရှိပါရယ်အပြေဆုံးကိုမဆက်သွယ်ဆုံးသားထားတဲ့မဆုမုံကတင်ပြပေးထားပါဗျ
ဝါတောင်ပိုင်းရှမ်းပြည်နယ်အရှေ့ပိုင်းမိုင်းတုံမြို့နယ်တွေက UWSA ဝါပြည်တပ်ရဲ့ခွင့်ပြုချက်နဲ့တစ်ထုတ်လုပ်ရေးလုပ်နေတဲ့သူတချို့ကိုတစ်ခေါ်ထုတ်မှုနဲ့မြမဆိုးရတပ်ဖက်ကဝင်ရောက်စီးနှင်ဖမ်းဆီးထိန်းသိမ်းလိုက်တဲ့အပေါ်မှာဝါတပ်မတော်ဘက်ကမချေနှက်တဲ့အတွက်မြမစစ်တပ်စခန်းကိုဝါတပ်ကသွားဝိုင်းပိတ်ဆို့နေရာယူလိုက်တာဖြစ်ပါတယ်။ဂျွန်လ3ရက်နေ့ကလေးကနေစလို့မြမဆိုးရတပ်ဖက်ကရောဝါတပ်ဖက်ကပါအပြန်အလှန်ဝိုင်းထားပြီးတော့နှစ်ဖက်စစ်ဖြစ်ဖို့အသင့်စစ်ပြင်ထားတဲ့အနေအထားဖြစ်ခဲ့ပြီးတော့ဂျွန်လ6ရက်နေ့တနင်္လာနေ့မှာတော့နိုင်ငံတော်သမ္မတဦးသိန်းစိန်ကိုတိုင်ဒီပြဿနာကိုပြေလည်အောင်ဖြေရှင်းဖို့ညွှန်ကြားချက်ထုတ်ခဲ့တယ်လို့ဝါပြည်သွေးစင်ညီညွတ်ရေးအဖွဲ့ပြောခွင့်ရဦးအောင်မြင့်က VOA ကိုပြောပါတယ
်။ဒီကိစ္စကနေတစ်ဆင့်ပဲဟိုနိုင်ငံတော်သမ္မတကြီးကတားလိုက်ပြန်ပြဆွေးနွေးမှုတွေတာရှိတာ။ဒါကြောင့်မို့လို့လည်းဒီကိစ္စနဲ့ပတ်သက်ပြီးတော့နိုင်ငံတော်သမ္မတကြီးကနေပြီးတော့ညွှန်ကြားချက်ထုတ်တယ်။သမ္မတကြီးရဲ့ညွှန်ကြားချက်နှစ်ကြိမ်ထုတ်တယ်။ဒါအကြောင်းမို့ဒီကိစ္စနဲ့ပတ်သက်ပြီးတော့နှစ်ဖက်အောက်ခြေကဖွဲ့စည်းလဲဒီညံကြတဲ့အတိုင်းညီနိုင်နိုင်နဲ့ဆွေးနွေးပြီးတော့เนาะဆက်သွယ်ပြီးတော့ကျွန်တော်တို့ဘက်ကလည်းနောက်ဆုတ်ပေးတယ်တမရဘက်ကလည်းထွက်ခွာပါတယ
်ဒါကြောင့်ဒီနေ့ဂျွန်လာ6ရက်နေ့မှာတော့စီရဲတင်းမာမှုဖြစ်နေတဲ့နေရာမှာနှစ်ဖက်တက်တွေအကုန်ပြန်ရုပ်သွားပြီဖြစ်လို့အခြေအနေဟာတည်ငြိမ်အေးဆေးသွားပြီဖြစ်ပါတယ်လို့ပြောခွင့်ရဦးအောင်မြင့်ကပြောပါတယ
်မိုးမလင်းငယ်မှာပဲဝိုင်းခံထားတဲ့ဝိုင်းထားတဲ့တက်ကနှုတ်နှုတ်ထွက်သွားပါတယ်ဒါကြောင့်မို့ကျွန်တော်တို့လည်းနောက်ဆုတ်ပေးပါတယ်တနာရီခီးကိုဆုတ်ပေးပါတယ်ဒီတော့တို့ခင်ရဖြည့်တဲ့အရင်ကရင်လည်းနောက်ဆုတ်ပါတယ်ကျွန်တော်တို့ကလန်းဘေးမှာအမေရယူစားတဲ့တပ်တွေနောက်ပြန်ဆုတ်ပါတယ
်။မိုင်းတုံမြို့နယ်ကတစ်ခိုးထုတ်လုပ်မှုကြောင့်ဖြစ်ခဲ့ရတဲ့စီရဲတင်းမာမှုအပေါ်မှာဒေသရင်းတည်ငြိမ်အေးချမ်းမှုရှိအောင်နောက်ထပ်တင်းမာမှုတွေမဖြစ်အောင်ဝါပြည်သွေးစီညီညွတ်ရေးရဲ့တာဝန်ရှိတဲ့သူတွေအစိုးရနဲ့တပိုင်းဆိုင်ရာတာဝန်ရှိတဲ့သူတွေညှိနှိုင်းဖြေရှင်းပေးခဲ့ကြပြီးတော့အစိုးရဘက်ကနေဥပဒေပိုင်းအရာကင်တွဲဖြေရှင်းမှုတွေကိုဆက်လက်စောင့်ကြည့်သွားမှာဖြစ်တယ်လို့ဝါတပ်ဘက်ကပြောပါတယ
်။ကိစ္စဟာဆိုလို့ရှိရင်ရဲနဲ့ဒေသနဲ့ဝင်နေတဲ့အချိန်ကျွန်တော်ကဘာမှဖြစ်မှာမဟုတ်ဘူး။အခုကတက်ကတခါလဲဟိုဒေသရင်းဝင်ပြီးတော့အာဏာစီးတာလုပ်တဲ့အတွက်ကြောင့်တင်မာမှုတွေဖြစ်ခဲ့ရတယ်အဓိကတော့ဟိုဒီလိုငင်းငန်းရေးပေါ်ဆောင်မှုဆောင်ရွက်နေတဲ့အခါမှာသမရဘက်ကနေပြီးတော့တပ်ဖက်ကနေပြီးတော့ဝင်တိုးတဲ့အားကိုကျွန်တော်တို့ကစိုးရိမ်ပါတယ်ငင်းငန်းရေးတစ်ခုလုံးပြတ်သွားမှလည်းစိုးရိမ်တယ်ဒါကြောင့်မို့ဒီကိစ္စလေးကမဖြစ်တဲ့နဲ့တင်မာမှုတွေ၅ရက်လောက်ကိုဖြစ်တာလား
ကိုကန့်ဒေသထဲမှာကိုကန့်တက်နဲ့မြမစစ်တက်ကြားနှစ်ဖက်ရင်ဆိုင်တိုက်ပွဲတွေပြင်းထန်နေချိန်မှာပဲအခုလိုမျိုးဝါတက်နယ်ပါစီရဲတင်းမာမှုဖြစ်လာတာကတော့စစ်တက်ဘက်ကတိုင်းရင်းဒေသတွေမှာတက်အင်အားပြလိုတဲ့သဘောဖြစ်ပါတယ်လို့တိုင်းရင်းဒေသတွေကစီရဲအခြေအနေကိုအကဲခတ်လေ့လာနေတဲ့ဒေါက်တာလှကျော်စောကသုံးသပ်ပါတယ
်စစ်တက်ကတစ်ခုပြီးတစ်ခုစီရဲမတည်ငြိမ်အောင်ဆက်လုပ်နေတယ်လို့မြင်တယ်သူကပြည်တွင်းစစ်ကြီးရရင်သူ့အတွက်နေရာမရှိသလိုဖြစ်တာ哦အဲ့တော့ပြည်တွင်းစစ်ကိုရက်ကိုကိုသူကမလိုလားနိုင်ဘူးဒါကြောင့်ကိုကအရေးကြီးတာနဲ့ဝါအရေးကိုဒီလုတ်ချင်လို့ဒီလိုစတယ်လို့ကိုကျမတို့ကထင်တာဝါကလည်းတကယ်ပြန်ပြီးတော့မန်းနဲ့ပြင်းလာတဲ့အခါကျတော့ပြန်လျှော့လိုက်တာဖြစ်တယ်ဒါပေမဲ့သူတို့စိတ်ထဲမှာတော့ဒီပြည်တွင်းစစ်ကိုမရရအောင်ညီမောင်းဆောင်တဲ့သူတို့ကြောင်းပ
ါဒီနေ့ဂျော်လာ6ရက်နေ့မနေ့ပိုင်းကနေစလို့စီရဲတင်းမာမှုဖြစ်နေတဲ့ဒေသတွေမှာအခြေအနေတွေဟာတည်ငြိမ်အေးဆေးသွားပြီဖြစ်လို့နှစ်ဖက်လုံခြုံရေးတင်းကျပ်ထားတဲ့ခရီးသွားလာရေးကလည်းပုံမှန်ပြန်ဖြစ်သွားပြီလို့သိရပါတယ်တိုင်းရင်းသားလက်နက်ကိုင်ဖွဲ့တွေကြားအင်အားကြီးမားဆုံးလို့ဆိုနိုင်တဲ့ဝါပြည်သွေးစီညီညွတ်ရေးအဖွဲ့ UWSA နဲ့မြမစစ်တပ်ကြားဝါအဖွဲ့နဲ့ငင်းညာရင်ယူပြီးတဲ့နောက်ပိုင်း2015ခုနှစ်အတွင်းဒါဟာပထမဦးဆုံးအကြိမ်စီရဲတင်းမာမှုဖြစ်တာပါမြမဘက်ကဖိအားပေးခဲ့ပေမဲ့ဝါတပ်ဘက်ကလက်မခံခဲ့ပါဘူးမကြသေးခင်အချိန်တုန်းကမှပြည်တွင်းငြိမ်းချမ်းရေးပေါ်ဆောင်နိုင်မှုအရေးဝါပြည်သွေးစီညီညွတ်ရေးအဖွဲ့ရဲ့ပန်ဆန်းဌာနချုပ်မှလည်းတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကိုဖိတ်ခေါ်ပြီးတော့အစည်းအဝေးကိုအင်ရှင်ဖြစ်ကျင်းပပေးခဲ့ခြင်းလည်းဖြစ်ပါတယ်ရှင
်တရုတ်သမ္မတဝန်ကြီးချုပ်တို့လိုထိပ်တန်းခေါင်းဆောင်တွေနဲ့တွေ့ဆုံမဲ့ပထမဆုံးအကြိမ်တရုတ်ပြည်ခီးစဉ်တွေNLD ပါတီဥက္ကဋ္ဌဒေါင်ဆန်းစုကြည်ကိုတရုတ်ကွန်မြူနစ်ပါတီကဖိတ်ကြားထားပါတယ်။တချိန်ကအာဏာရအစိုးရတွေနဲ့သာဆက်ဆံများခဲ့တဲ့တရုတ်နိုင်ငံအနေနဲ့ဒါဟာဒီမိုကရေစီအင်အားစုတွေဘက်ကိုရိမ်းလာတဲ့ခြေလှမ်းတစ်ရပ်ပါလား။ပြည်တွင်းပြည်ပနိုင်ငံရေးအခြေအနေတွေကြောင့်ပဲပြောင်းလဲလာတာပါလား။မြန်မာနိုင်ငံအနေနဲ့အိမ်နီးချင်းအင်အားကြီးတရုတ်နိုင်ငံကိုရှေ့လျှောက်ဘယ်လိုပုံစံမျိုးနဲ့ချင်းကပ်ဆက်ဆံသွားတင်တယ်လဲဆိုတာကိုအခုလာမယ့်အင်္ဂါနေ့ညတရက်လီလန်အစီအစဉ်မှာဆွေးနွေးကြရအောင်ပါ။ဒါဝင်ဆွေးနွေးလို့တဲ့သောတာရှင်တွေအနေနဲ့VOA ဖုန်းနံပါတ် 1-239-382-999 လေးကိုဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကြိုတင်ပေးပို့ထားလို့ရပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်းဆွေးနွေးခြင်းနဲ့အကြောင်းအရာကိုစာနယ်ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ်အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ပါဝင်ဆွေးနွေးကြဖို့သောတာရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်ခင်ဗျာ။
ီကနေ့ည9:00တိုင်လေးလိုင်းမှာဆွေးနွေးကြမှာပါ။ပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်ပါရရှင်။ VOE ကနေအင်္ဂါနေ့ညနေခင်းသတင်းတွေကိုဆက်လက်ထုတ်လွှင့်နေပါရယ်။ကချင်ပြည်နယ်မှာဖြစ်ပွားနေတဲ့စစ်ပွဲ၄နှစ်မြောက်နေ့မှာကချင်နှစ်ချင်းခရီးရန်အသင်းချုပ်ကဦးဆောင်ပြီးငြိမ်းချမ်းရေးရရှိစေဖို့အခက်အခဲတွေဖြတ်ကျော်နိုင်စေဖို့နဲ့နေရရင်ပြန်နိုင်ဖို့အတွက်ဆူတောင်းပွဲတွေကိုပြည်နယ်နဲ့အဝမ်းကျင်းပပါရယ်။လူမှုအသင်းအဖွဲ့တွေကတော့စစ်ပွဲအတွင်းအမျိုးသမီးတွေအပေါ်ကျူးလွန်မှုတွေရပ်တန့်စေဖို့အတွက်ပိုစတာတွေနိုင်ငံကစာရွက်တွေဖြန့်ဝေခဲ့ပါရယ်။ကိုမိုးစောကအကြောင်းဆုံးတင်ပြချပါရယ်ရှင်။
ဟုတ်ကဲ့ KBC ကကချင်နှစ်ချင်းခရီးရန်အတင်းချုပ်ကအဖွဲ့ဝင်အတင်းတော်400ကျော်ကိုစုတောင်းပွဲတွေကျင်းပဖို့စော်ဩခဲ့ရမှာအစာရှောင်စုတောင်းပွဲတွေနဲ့ဝတ်ပြုစုတောင်းပွဲတွေကိုကချင်ပြည်နယ်နဲ့ရှမ်းပြည်နယ်မြောက်ပိုင်းဒေသမှာဒီကနေ့ကျင်းပခဲ့ကြပါတယ်။အဓိကစုတောင်းပစ်တဲ့အချက်တွေကို KBC ရဲ့အထွေထွေအတွေ့အမြင်ဒေါက်တာ Clark Samson ကအခုလိုပြောပါတယ်
။ခု၄နှစ်ပြည့်ပြီဆိုတော့ပြဿနာတွေဒုက္ခတွေအားလည်းပုံပြီးမှများလာတယ်လို့ပြောအောင်ပေါ့။အဲ့ဒီမှာနိုင်ငံတကာရဲ့ထောက်ပံ့မှုတွေညော့နေလာတာလည်းရှိတော့ကျွန်တော်တို့ကဒါကိုဟိုခံနိုင်ဖို့အတွက်ပေါ့နော်အဲဒါကိုစူးစမ်းကြရတယ်ပြီးရင် IDD camp တွေမိမိရဲ့မိခင်နေရာကိုရွာကိုပြန်ချင်ကြတယ်အဲ့မှာစစ်တပ်တွေကတဆွဲထားတော့အဲ့ဒီတဆွဲထားတဲ့နေရာတွေကိုဖယ်ရှားအောင်လုပ်ဖြစ်ဖို့ပေါ့နော်အဲ့ဒါစူးစမ်းတယ်ငင်းကြရဲ့အတွက်တော့စစ်မှန်တဲ့ဒီဒီရနေတာတဲ့အခုဒီတော့ဒီစစ်ဆွဲရလို့ဖြစ်အောင်ပေါ့အဲသူစုကောင်းတဲ့အဲမှာဒါတွေပါတယ
်ဒုက္ခတဲ့စခန်းတွေကိုနှစ်လစာထောက်ပံ့ဖို့အတွက်လောလောဆယ်3,000-4,000လောက်လိုအပ်နေတယ်လို့လည်းပြောပါတယ်ဒုက္ခတဲ့စခန်းတွေမှာလက်ရှိထောက်ပံ့ပေးနေတဲ့စံအစာငွေကြေးထောက်ပံ့ပေးမယ်လို့သတင်းတွေထွက်ပေါ်နေတာကြောင့်လည်းစိုးရိမ်ဓာတ်တွေဖြစ်ပေါ်နေတယ်လို့မြကြီးနားမြို့ဂျမိုင်းကောင်စခန်းကဓမ္မဆရာဦးအောင်မြတ်ကပြောပါတယ
်ပေးနေတဲ့စံတန်ဖို့တဲ့ပေးမယ်လို့တင်ကြားတယ်ဒါတော့မဖြစ်သင့်ဘူးလို့ကျွန်တော်တို့ပြောလင့်တယ်ပြောမယ်ဆိုတော့ဒီဟာ data ထွက်ဆန်နေရတော့ဒီ data ဒီတူလေးစားဖို့တော့မလိုတော့ကြဘူးပေါ့တော့တကယ်ကျွန်တော်တို့ကအားလုံးဒုက္ခရောက်နေတယ်လို့
ဒီကနေ့ကြောက်တဲ့ကချင်စစ်ပွဲ၄နှစ်မြောက်နေ့မှာမြကြီးနားအခြေစိုက်လူမှုအသင်းအဖွဲ့တွေကစစ်ပွဲကာလအတွင်းအမျိုးသမီးတွေအပေါ်အကြမ်းဖက်မှုကျူးလွန်တာတွေကိုရပ်တန့်စေဖို့အတွက်ပိုစတာတွေနေရန်ကစာဆောင်တွေဖြန့်ဝေခဲ့တယ်လို့ထွေ Gender and Development Foundation ကဒေါ်နန်ပူကပြောပါတယ်
။ကျမတို့ရဲ့ slogan ကတော့6မျိုးလောက်ရှိရတယ်။အာစိတ်ရဲ့တယောက်မှုကတော့တော်ပါပြီပေါ့။ငင်းချိုင်းရဲ့အမှုအသက်ကိုလိုချင်ပါတယ်ဆိုတဲ့စာသားကိုကာယံညောင်ရေးထားတဲ့ဒီကပေါ့နော်အဲ့ဒါပါတယ်။ဒီပတ်ဖက်ဒေတာမှာမျိုးသမီးရဲ့လုံခြုံရေးအားလေးစားကွယ်ကြဆိုတာရယ်။မျိုးသမီးကလေးအကျန့်ဖက်တက်တက်ခါချင်းအမှုမှာပေါ်ထုတ်ပေးဆိုတဲ့ဟာရယ်ပေါ့နော်အဲ့ဒီဟာကိုကျမတို့တာအိုမိုးကောင်းမိုးညင်းနမ်ပြီးဖက်ကတနိုင်ရာဇာမိုင်တောင်ဘက်မှာတနိုင်ကျွန်တော်ဖြန့်ထားပါတယ
်ဒီလှုပ်ရှားမှုမှာလူမှုအသင်းအဖွဲ့10ဘွဲလောက်ပူးပေါင်းပါဝင်တယ်လို့လည်းပြောပါတယ်2012ခုနှစ်ဇွန်လ9ရက်နေ့မှာပြန်လည်စတင်ခဲ့တဲ့ကချင်ပြည်နယ်စစ်ပွဲကာလအတွင်းမှာဒေသခံပြည်သူအနည်းဆုံး3000ခွဲလောက်ဟာကချင်ပြည်နယ်ကမြို့ကြီးတွေနဲ့တရုတ်မြန်မာနယ်စပ်ကစစ်ရှောင်စခန်းတွေမှာခိုးလုံနေကြရပါတယ်လောလောဆယ်မှာတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေဟာကင်းအမျိုးသားအစည်းအရုံး KNU ထိန်းချုပ်ရာလော်ခီလာစခန်းမှာထိပ်သီးညီလာခံတရက်ကျင်းပနေပြီးအစိုးရနဲ့တနိုင်ငံလုံးအပြစ်ခတ်ရစေးရေးစာချုပ်ချုပ်ဆိုရေးအတွက်ဆွေးနွေးနေပါတယ်။အစိုးရကိုယ်စားလှယ်အဖွဲ့နဲ့မလာကုံကသဘောတူလက်မှတ်ရေးထိုးထားတဲ့စာချုပ်မူကြမ်းပါအချက်အချို့ကိုပြင်ဆင်ဖို့ရှိနေတာကြောင့်စာချုပ်အတည်ပြုလက်မှတ်ရေးထိုးရေးဟာထပ်မံအချိန်ယူရမယ့်အခြေအနေရှိနေပါတယ်
။ကိုမိုးစောပါရှင်။သောတာရှင်များရှင်မြန်မာကိုထောက်ပံ့နေတဲ့အကူအညီတွေထဲကကျန်းမာရေးဆိုင်ရာထောက်ပံ့ငွေအမေရိကန်ဒေါ်လာတန်40ကျော်ကိုဖြတ်တောက်တော့မယ်လို့ဩစတြေးလျအစိုးရကကြေညာလိုက်ပါတယ်။ဖွံ့ဖြိုးဆဲမြန်မာနိုင်ငံအနေနဲ့လိုအပ်နေတဲ့နိုင်ငံတကာရမငွေတွေလျော့ချသွားတာကြောင့်ပြည်သူတွေကိုပိုးပြီးထိခိုက်နေနိုင်စေတယ်လို့ NGO အဖွဲ့တွေကဝေဖန်ပြောဆိုလိုက်ပါတယ်။မိုင်းအင်ဂျင်နိုင်ကအကြောင်းဆုံးတင်ပြချပါရရှင်
။ဩစတြေးလျဝန်ကြီးချုပ်တိုနီအက်ဘော့ဦးဆောင်တဲ့ညွန်ပေါင်းအစိုးရကနေနိုင်ငံရဲ့ဘတ်ဂျက်လုံငွေပြမှုကြောင့်နိုင်ငံသားထောက်ပံ့ပေးရေးရန်ပုံငွေတွေကိုဖြတ်တောက်ရမှာအခြားနိုင်ငံများနီးတူမြန်မာနိုင်ငံကိုအကူအညီပေးနေတဲ့အထက်ကကျန်းမာရေးဆိုင်ရာထောက်ပံ့ငွေကိုအဖျက်ခံလိုက်ရတာဖြစ်တယ်လို့ 3MDG လို့ခေါ်တဲ့ထောင်စုနှစ်ဖွံ့ဖြိုးတိုးတက်ရေးရည်မှန်းချက်3မျိုးရန်ပုံငွေအဖွဲ့ကြီးကမနေ့ကထုတ်ပြန်ကြေညာလိုက်ပါတယ်မြန်မာနိုင်ငံရဲ့ကျန်းမာရေးကဏ္ဍကိုအကူအညီပေးနေတဲ့ 3MDG ရန်ပုံငွေအဖွဲ့ကိုဩစတြေးလျပါဝင်ဒိမတ်ဥရောပသမဂ္ဂဆွီဒင်ဆွစ်ဇာလန်ဗြိတိန်နဲ့အမေရိကန်နိုင်ငံတွေကထောက်ပံ့ကူညီပေးနေတာပါဒီရန်ပုံငွေအဖွဲ့ရဲ့လက်ရှိဥက္ကဋ္ဌအဖြစ်တာဝန်ယူနေတဲ့ဩစတြေးလျဟာဒုတိယအကြီးဆုံးအလူရှင်နိုင်ငံဖြစ်ပြီးအမေရိကန်ဒေါ်လာတန်90နီးပါးထောက်ပံ့ခဲ့ပြီးပါပြီ ဒါပေမဲ့လက်ရှိဩစတြေးလျညွန်ပေါင်းအစိုးရရဲ့နိုင်ငံခြားထောက်ပံ့ငွေဒေါ်လာ17ဘီလီယံဖြတ်တောက်မယ်ဆိုတဲ့ပြီးခဲ့တဲ့လကထုတ်ပြန်ကြေညာချက်အရ 3MDG ရန်ပုံငွေအဖွဲ့ကိုနောက်ထပ်ကူညီမဲ့အမေရိကန်ဒေါ်လာ42တန်းကိုပေးဖို့အစီအစဉ်မရှိတော့ဘူးလို့ဆိုပါတယ်။အခုလိုထောက်ပံ့ငွေတွေဖြတ်တောက်ခံရတာကြောင့်မြန်မာပြည်သူတွေအနေနဲ့ထိခိုက်ညစ်နာမှာကိုစိုးရိမ်မိတယ်လို့ဩစတြေးလျအခြေဆိုင်မြမရေးရာယုံညွှန်ကြားရေးမှူးဒေါက်တာမြင့်ချိုက VOA ကိုပြောပါရစေ
။လက်ရှိအနာရညို့ပေါင်းဆိုတာကသူတို့မှာဘတ်ဂျက်လုံငွေဒေါ်လာ35ဘီလီယံလောက်ရှိနေတယ်ဆိုပြီးတော့ဒါကိုပြန်ပြီးတော့သူတို့เนาะချော့ချခြင်းနဲ့ကြောက်ဆိုပြီးတော့ပြည်ပနိုင်ငံတွေကနေပေါ့เนาะသူတို့ကတစ်ဆင့်ပေးနေတဲ့အကူအညီတွေကိုတော်တော်များများသူတို့ချော့မယ်ဆိုတော့ကြီးညာတော့ပေါ့ဒီထဲမှာအာဖရိကနိုင်ငံတွေကတော့ရနေတဲ့အကူအညီတွေကနေကျေကျေကံတုံးကြတော့မှသူရှော့ချမယ်။အင်ဒိုနီးရှားတို့၊ဗီယက်နမ်တို့၊ဖိလစ်ပိန်တို့เนาะမြန်မာနိုင်ငံတို့ကိုပေးနေတဲ့ကူညီတွေကတော့ဒါကလည်း40ဖြတ်တောက်မယ်လို့ကျွန်တော်တို့သိရတယ်။အထူးသဖြင့်ဒီမချာသေးခင်ကသူတို့ကြီးညာသွားတဲ့ထင်ပါပေါ့เนาะ 3MDG fund ပေးထားတဲ့ငွေတွေကိုတော်တော်များများအခုသူတို့အထည့်နိုင်တော့ဘူးဆိုပြီးတော့ကြီးညာလိုက်တာပေါ့เนาะ
အခုလိုအလူရှင်နိုင်ငံတွေအနေနဲ့အခြေအနေမျိုးမျိုးကြောင့်သူတို့ထောက်ပံ့ငွေတွေကိုဖြတ်တောက်တဲ့အခါမှာနေပယ်အသီးသီးမှာအချိန်အဟုန်မပြတ်ဆောင်ရွက်နိုင်အောင်မြန်မာအစိုးရအနေနဲ့နည်းလမ်းတွေရှာဖွေထားဖို့လိုတယ်လို့မင်္ဂလာမြန်မာအဖွဲ့ရဲ့ညွှန်ကြားရေးမှူးဒေါက်တာဖုံးဝင်းကမြင်ပါတယ်
။ရော့သွားတဲ့အထောက်ပံ့နေရာမှာကတော့အရေးမကြီးတာတွေကိုရှော့သုံးပြီးတော့တကယ်အရေးကြီးတဲ့ကဏ္ဍတွေမှာတော့ဟိုမလျှော့ဘဲနဲ့ဒီတိုင်းဆက်သုံးဖို့ကြိုးစားမှာပေါ့လေ
။ဩစတြေးလျအစိုးရကအခုလိုကူညီထောက်ပံ့ငွေတွေရှော့ချလိုက်တာကြောင့်လက်ရှိဆောင်ရွက်နေတဲ့ကျန်းမာရေးဆိုင်ရာထောက်ပံ့နေတဲ့အစီအစဉ်တွေကိုချက်ချင်းလက်ငင်းတက်ရောက်မှုရှိမှာမဟုတ်ဘူးလို့ဆိုပါရယ်။ဒါပေမဲ့ရေရှည်မှာကျင်းလက်နေလူဒန်းစားရဲ့ကျန်းမာရေးနဲ့စေကူတာမှုအပိုင်းကိုသွားပြီးတက်ရောက်နိုင်တယ်လို့လူတို့အခြေပြုအဖွဲ့အစည်းတချို့ကတော့သုံးသပ်ပါရယ်။မြန်မာနိုင်ငံမှာအပြောင်းလဲတွေလှုပ်ဆောင်လာတဲ့နောက်ပိုင်းအရင်ကရပ်ဆိုင်းထားခဲ့တဲ့ 3D Fund နေရာမှာ 3MDG ရန်ပုံငွေအဖွဲ့ကြီးက2012ခုနှစ်မှာအစားထိုးဝင်ရောက်လာခဲ့တာဖြစ်ပါတယ်2012ခုနှစ်ကနေ2016ခုနှစ်အထိကျန်းမာရေးကဏ္ဍမှာထောက်ပံ့ကူညီဖို့အဓိကအလှူရှင်နိုင်ငံတွေကနေအမေရိကန်ဒေါ်လာတန်း330လက်ခံရရှိခဲ့ပါတယ်ရှင
်မအင်ဂျင်နိုင်ပါရှင်အင်္ဂါနေ့ညနေပိုင်းအစီအစဉ်လေးမကြခင်ပြီးဆုံးတော့မှာပါကျမတို့အခုထုတ်လွှင့်ပေးနေတဲ့ VOA ညနေပိုင်းရေဒီယိုအစီအစဉ်ပြီးပြီးချင်းမှာပဲ VOA ရုပ်မြင်သံကြားအစီအစဉ်ကိုညနေ9နာရီနဲ့9နာရီခွဲတိတိုက်ရိုက်ထုတ်လွှင့်ပေးတော့မှာပါ Asia Set 7 ဂျူရူကနေဖန်ယူကြည့်ရှုနိုင်ပါတယ်ရှင်အခုနောက်ဆုံးကြတဲ့အချိန်တွင်သတင်းချင်းချုပ်ကိုမအေးတန်နာကျော်ကတလက်ပြောပြပေးပါအောင်ရှင်
IS Islamic စစ်သည်ကြွားတွေကိုအအောင်မြင်မြင်နှိမ်နင်းနိုင်ဖို့အတွက်အီရတ်ကီတပ်ဖွဲ့တွေကိုမြင်မြင်လေ့ကျင့်သင်တန်းပေးဖို့လိုအပ်တယ်လို့ American သမ္မတ Barack Obama ကအလေးပေးပြောသွားခဲ့ပါတယ်။သေချာလေ့ကျင့်ပေးထားပြီးဒီကိစ္စကိုသေချာအာရုံစိုက်တဲ့ပြည်စည်းကရိယာလည်းပြည့်စုံတဲ့ပုံစံသစ်နဲ့လုံခြုံရေးတပ်ဖွဲ့ဝင်တွေပို့ပြီးတော့လိုအပ်တယ်ဆိုတဲ့အချက်ကိုအီရတ်ဝန်ကြီးချုပ်ကလည်းသဘောတူပါတယ်လို့သမ္မတ Obama မနေ့ကပဲပြောသွားပါတယ်။ယူကရိန်းနိုင်ငံရဲ့အချုပ်အခြာအာဏာပိုင်ဆိုးမှုကိုလေးစားဖို့အတွက် Belarus နိုင်ငံမင်းနစ်မြို့မှာသဘောတူညီထားတဲ့အတိုင်းလိုင်းနာဖို့ပြက်ကွက်မယ်ဆိုရင်ရုရှားနိုင်ငံပေါ်မှာပိတ်ဆို့တန်းခတ်မှုတွေပို့ပြီးတော့တင်းတင်းကြပ်ကြပ်ချမှတ်သွားဖို့အမေရိကန်သမ္မတဘရက်အိုဘားမားနဲ့ဥရောပခေါင်းဆောင်တွေသဘောတူခဲ့ကြပါတယ်။နောက်နှစ်လဆိုရင်တက်တန်းကုံဆုံးတော့မဲ့ရုရှားပေါ်တန်းခတ်မှုတွေကိုလိုအပ်ရင်ထပ်ပြီးတော့တက်တန်းတိုးဖို့အတွက်လည်းဥရောပမဟာမိတ်တွေနဲ့သဘောတူညီမှုရခဲ့တဲ့အကြောင်းဂျာမနီနိုင်ငံမှာကျင်းပခဲ့တဲ့ဆက်မှုထိပ်သီး9နိုင်ငံ G7 ညီလာခံမှာသမ္မတအိုဘားမားမနေ့ကပဲပြောကြားသွားခဲ့ပါတယ်။တောင်ကိုရီးယားနိုင်ငံမှာအရှေ့လယ်ပိုင်းဒေသအသက်ရှူလမ်းကြောင်းဆိုင်ရာမတ်စကူးဆက်မြန်ရောဂါကြောင့်9ယောက်မြောက်လူနာသေဆုံးသွားပြီလို့တောင်ကိုရီးယားဝန်ကြီးဌာနကကြေညာပါတယ်။နောက်ထပ်လူ10ဦးရောဂါကူးစက်ထားမလို့လဲရောဂါကူးစက်မှုပေါင်း95ခုရှိသွားပါပြီ။အခုလိုမျိုးတောင်ကိုရီးယားမှာမတ်စ်ရောဂါကူးစက်မှုဖြစ်ပွားနေတာကြောင့်မလို့အပ်ဖက်နဲ့တောင်ကိုရီးယားနိုင်ငံစီမသွားတာမျိုးရှောင်ကျဉ်ကြဖို့ဟောင်ကောင်ကတရားဝင်သတိပေးချက်ထုတ်ပြန်ပါတယ်။မြန်မာနိုင်ငံမှာလည်းမားရောဂါကူးစက်ပြန့်ပွားမှုတားဆီးရေးအသိပညာပေးလုပ်ငန်းတွေလှုပ်ဆောင်နေပါတယ်ရှင်
။တရင်ချင်းချုပ်ကိုမအေးသနာကျော်ကကြီးညာပေးခဲ့တာပါ။ဒီညနေအစီအစဉ်ထုတ်လို့ရမှုကမခင်ဖြူထွေးဖြစ်ပြီးစပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Joseph Gill ဖြစ်ပါတယ်။ VOA American အသံညနေဘက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ညနေ6နာရီခွဲနဲ့9နာရီအထိလိုင်းဒိုမီတာ71.25ရို့ကနေတိုက်ရိုက်ထုတ်လွှင့်ပေးခဲ့တာပါ။တောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းကျန်းမာရှင်လန်းပါစေရှင်။ VOA ကိုနားဆင်ကြတဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်။ကျွန်မနန်းလောပါ
This program has come to you from the Voice of America, Washington.